လျှက်စစ်မီတာကားတွေကိုအိမ်သုံးအတွက်တယူနစ်ကို25ချက်ကနေ35ချက်စီးပွားရေးလုပ်ငန်းအတွက်ဆိုရင်အသုံးစရိတ်တယူနစ်85ချက်ကနေ100ကနေ150အထိကောက်ခံသွားမယ်အစိုးရရဲ့မီတာကားတိုးမြင့်မဲ့အစီအစဉ်ကိုလက်တလောမှာစိုင်းငံ့ထားမယ်လို့လျှက်စစ်ဝန်ကြီးကပြောပါတယ်မီတာကားတိုးမြင့်ကောက်ခံရေး2014-2015ဘန်ဒါနှစ်ကုန်အထိစိုင်းငံ့ထားမယ်အကြောင်းမနေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာလာရောက်ထွက်ဆိုသွားတာပါဒီလိုစိုင်းငံ့မှုကိုလုပ်ငန်းရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကကြိုဆိုလိုက်တဲ့အကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
မီတာကားတွေတိုးမြင့်မှာကိုပြန်လဲစဉ်းစားသုံးသပ်ပေးဖို့လွှတ်တော်မှာတင်ပြပြီး၄ရက်အကြာမှာပဲမီတာကားတွေကို2014-2015ဘန်နာနှစ်ထိဆိုင်းငံ့ထားလိုက်ပြီလို့ပြည်သူ့လွှတ်တော်မှာတရားဝင်ကြေညာခဲ့တာပါ။လျှက်စစ်တရားကားတွေတိုးမြင့်တာတွေကိုလက်တလောလုံးဆောင်မှုမရှိတော့ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလျှက်စစ်ဝန်ကြီးဦးခမောင်စိုးနဲ့လွှတ်တော်ကိုယ်စားလှယ်တွေအကြားဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတရားကားတွေမတိုးတော့ဘူးဆိုပြီးတော့ပြောဆိုသွားခဲ့တာဖြစ်တယ်လို့မလှိုင်မြွတ်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအေးမောက်ကပြောပါတယ
်။ဌာနအနေနဲ့ကတော့အကြေလို့ဆိုပြီးတဲ့အတိုင်းပဲစီးနှုံတိုးမြင့်တာကိုပြန်လဲလျှော့ချဖို့နဲ့နော်လူပြန်လဲရှော့ချဖို့အတွက်ဘုရားရှင်ကလာအတွက်မှတုတ်တဲ့ပြီးတောင်းခံတာကိုလေရပ်ဆိုင်ပြီးဘူးရဲ့နော်ဆောင်းရမ်းမှုချင်းနေဘူးနောက်2014-2015ဘာနာနှစ်ကုန်2014-2015မှာပြန်လဲပြီးတော့တုတ်တက်ပြီးတော့မှအချိန်မှအသေးစိတ်လုပ်ပြီးမှပြန်ပြင်ပြဖို့ဆိုပြီးတော့အဲ့ဒီအဆိုကိုဒါတဘောတူသွားပါတယ်
ရစီမွေကြီးဌာနအနေနဲ့အရှုံးခံပြီးတော့ဓာတ်ဝင်ဆောင်မှုတွေပေးနေရတာကြောင့်အခုလိုဓာတ်ကတုံ့ပြန်မှုလုံးဆောင်တာဖြစ်တယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်မီတာကားတွေတိုးမြင့်တာကိုယာယီရက်ဆိုင်ထားပေးဖို့ပြည်ထောင်စုတော်မှာတင်ပြထားတဲ့ဦးအေးမောင်ရဲ့အဆိုအပေါ်ထောက်ခံပြီးတော့ကွမ်မြူနယ်မဲဆန္ဒနယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးကြည်တာနဲ့မန္တလေးတိုင်းဒေသကြီးရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမျိုးမြင့်တို့ကဝန်ကြီးဌာနအနေနဲ့ရှုံးနေတဲ့ဆိုရင်လက်ရှိဓာတ်အားပေးနေတဲ့အခြေအနေတွေမှာအလေလွတ်အဆုံးရှုံးမရှိအောင်လုပ်ဖို့တွေကိုလည်းပြန်လည်ထောက်ပြပြောဆိုခဲ့ပါတယ်မီတာကားတွေလက်တလုံးမှာတိုးမြင့်မှုမရှိတော့တဲ့အတွက်စီးပွားရေးသမားတွေအနေနဲ့အသက်ရှူအနေငယ်ချောင်သွားခဲ့တယ်လို့လည်းမြန်မာနိုင်ငံငါးလုံးငယ်အဖွဲ့ချုပ်ရဲ့ထွေထွေတွေးမှုဦးဝင်းကျန်ကပြောပါတယ
်ဝိုင်းရှင်နေတော့အသက်ချူချောင်သွားတော့ကျွန်တော်တို့ငားနဲ့ပတ်သက်ရင်တော့ငားပြန်ရင်းနဲ့ပတ်သက်တာကတော့ကျွန်တော်တို့ကတစ်ပြိုးပေါ့ဗျာအကြီးကလက်ရဲပတ်သက်တာကတော့အင်းကြီးကညလက်ရဲစစ်တာကိုမဖြစ်မနေသုံးရမယ်ခါမသုံးလို့မဖြစ်ဘူးပေါ့နော်ဒါတို့ကဒီအိုက်စပလာကိုရေခဲစက်ဒီကလည်းလက်ရဲစစ်တာကိုသုံးပြီးတော့လဲရတယ်ပေါ့အဲ့တော့အဲ့ဒီလက်ရဲစစ်တာကဈေးတက်မှုကအဲ့ဒီအကြီးကပြုံရတဲ့ထုံးလုံးဈေးကိုရေခဲသွားတဲ့အတွက်ကြောင့်ရေခဲဝတ်တယ်လာမယ်သုံးမှု
မီတာကားတွေမတက်တော့ဘူးဆိုတဲ့အဖြစ်ထွက်လာပေမဲ့လွှတ်တော်ရဲ့တင်ပြမှုကနောက်ကျနေပြီးတော့ဒီမိုကရေစီခေတ်မှာလွှတ်တော်ကအရင်ဦးမဆောင်ပဲပြည်သူတွေနောက်ကလိုက်ပြီးမှပြည်သူအင်အားယူပြီးပြောဆိုတာထက်နောက်ဘက်မှာပြည်သူတွေရှေ့ကအရင်ဆောင်ရွက်ပေးတင်တယ်လို့လည်းမီတာကားရှော့ကြရေးမှာပါဝင်တကြွလှူရှားခဲ့တဲ့ကိုစီသူကပြောပါတယ
်မှန်တကယ်ကတော့ပြည်သူရဲ့မတောင်းဆိုနေကြတဲ့ကကိုဖြတ်တော်မှာကပြည်သူရဲ့အတွက်ကိုဖြတ်တော်ကတောင်းဆိုပြီးသားဖြစ်နေမှာပေါ့နော်အဲ့ဒါပြည်သူရဲ့လမ်းပေါ်ထွက်လာတယ်လမ်းပေါ်ထွက်လာပြီးမှဖြတ်တော်ကဒီလိုမျိုးပြည်သူတွေတက်ညှိနှိုင်းပြီးတယ်ဆိုတဲ့အခြေအနေတကူကဒီမိုကရေစီစနစ်ရဲ့အခြေအနေတကူမဟုတ်သေးဘူးလို့တော့ကျွန်တော်ယူဆတယ်ဗျဘာလို့လဲဆိုတော့ဖြတ်တော်မှာရှိရဲ့ဖြတ်တော်မှတ်တရားပြည်သူတွေအတွက်အကျိုးပြုပါမယ်ဆိုပြီးတော့ပြည်သူရှင်ရမဲဆန္ဒကိုယူထားတာလေအဲ့တော့ကျွန်တော်ပြည်သူတွေလမ်းပေါ်ထွက်မှာသူတို့ကဒီလိုမျိုးဆက်တော်မှာတောင်းဆိုပြည့်ရဆက်အချိန်တွေတခုကဘာပဲဖြစ်ဖြစ်နည်းနည်းတော့နောက်ကျနေသေးတယ်လို့ကျွန်တော်ထင်တယ်ဗျ
။လျှက်စစ်ဝန်ကြီးဌာနကအော်တိုဘားလ29ရက်နေ့မှာမီတာကားတွေကိုနိုဝင်ဘာလအသုံးပြုမဲ့လျှက်စစ်တရားကားတွေကတိုးမြင့်တော့မယ်ဆိုပြီးတော့ပြောဆိုခဲ့တာကြောင့်နိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိရန်ကုန်မန္တလေးမြို့ကြီးတွေမှာအကြီးအကျယ်ကန့်ကွက်ဆန္ဒပြခဲ့ကြတာပါခင်ဗျာ။